တချင်းပြည်နယ်လိုင်စာမြို့နယ်9မိုင်ကွာမှာရှိတဲ့ဂျေရန်ဒုက္ခသည်စခန်းမှာမတ်လ19ရက်နေ့ညနေ3နာရီခွဲဝင်းကျင်တုန်းကမီးလောင်ကျွမ်းမှုဖြစ်ခဲ့တာဖြစ်ပါတယ်။လျှက်စစ်မီးရှော့ဖြစ်တာကနေအခုလိုမျိုးမီးလောင်ခဲ့တာလို့စခန်းတာဝန်ခံဦးလဆိုင်ကပြောပါတယ်
။ဆော့ဖြစ်တဲ့အခြေအနေကတော့ဒီလက်စစ်မီးဝါယာကျူးချက်ကနေဟိုဟာရှော့ဖြစ်ပြီးပေါ့။နော်အဲအိမ်ကလုံးကနေပဲမီးလောင်သွားတယ်။အကုန်လုံးစုစုပေါင်းအိမ်ခြေကတော့36လုံးရှိပါရဲ့ခင်ဗျာ။
မီးလောင်တဲ့အထဲမှာတော့အင်ဂျင်36လုံးပါသွားပြီးတော့မီးဘေးတင့်သူပေါင်းက182ဦးရှိတယ်လို့ဦးလဆိုင်ကပြောပါတယ
်။ဒီမီးဘေးတင့်တဲ့ဒီလူတွေကတော့ကျွန်တော်တို့ဒီကန့်ကော်မတီရုံးကနေအဲပဲသူတို့ကဒီကန့်မှာဖွင့်ထားတဲ့ဒီအလေတန်းကျောင်းနဲ့မွလတန်းကျောင်းဝင်းထဲမှာကျွန်တော်တို့ဒီလုံလုံချုံချုံနဲ့ကျွန်တော်တို့ထားပါတယ်
ဂျေရန်ဒုက္ခသည်စခန်းမှာကချင်ပြည်နယ်ကနေပြီးတော့ရွာပေါင်း83ရွာကစစ်ဘေးတိမ်းရှောင်ရင်းနဲ့ရောက်လာကြတဲ့ဒုက္ခသည်တွေခိုလုံနေထိုင်ကြတာဖြစ်ပါတယ်။အခုမိဘေးတင်တဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအတွက်နှစ်သိမ့်တာတွေဆောင်ရွက်ပေးနေပါတယ်လို့စခန်းတာဝန်ခံကပြောပါတယ်
။အခုကျွန်တော်တို့ဒီမိဘေးတင်တဲ့ပြည်သူတွေကအခုလောလောဆယ်မှာသူတို့ဒီစီစီဥစ္စာတွေအကုန်လုံးကလည်းသူတို့ဒီမိခဲမှာပါသွားဆိုတော့သူတို့စိတ်ထဲမှာခံစားရတာမျိုးတမျိုးတစ်ခုခုတော့သူတို့ထဲမှာရှိနေတာပေါ့အဲကြောင့်မို့လို့ကျွန်တော်တို့လည်းသူတို့နေသိမ့်ပေးရတယ်ပြီးလို့ရှိရင်ဒီမှာကျွန်တော်တို့ဒီစစ်ဆောင်စခန်းရေရစစ်ဆောင်စခန်းမကပဲကျွန်တော်တို့ဒီမြန်မာနိုင်ငံအကုန်လုံးအုံမှာရှိတဲ့စစ်ဆောင်စခန်းပြည်သူတွေပြီးလို့ရှိရင်ဒီကိုယ့်ရဲ့ရည်ရွယ်ဒေသမှာနေတဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံဒီမြန်မာနိုင်ငံသားအကုန်လုံးလည်းကျွန်တော်တို့ဒီစစ်ဆောင်စခန်းမှာအခုမိသားစုနေတဲ့ပြည်သူတွေအတွက်ဆုတောင်းကူညီပေးကြပါအောင်လို့ကျွန်တော်တို့မေတ္တာတောင်းဆုပါတယ်ခင်ဗျာ
တတန်း12နှစ်ကျော်ရှိပြီဖြစ်တဲ့ဂျေရန်ဒုက္ခသည်စခန်းမှာနေထိုင်တဲ့အိမ်အောင်စုပေါင်းက1500ကျော်ရှိပါတယ်။ကချင်လူမျိုးရေးတပ်မတော် KIA ဌာနချုပ်ရှိရာလိုင်စာမျိုးအနီးကဂျေရန်ဒုက္ခသည်စခန်းမိလောင်တဲ့အခြေအနေကိုတော့ကချင် Independent Council KIC ရဲ့ဒုဂရဘူဂျုတ်ကြီးကွမ်မော်လဲလာရောက်ကြည့်ရှုခဲ့ပြီးတော့ KIA တပ်သားတွေကမိဘေးတင်တဲ့သူတွေကိုကူညီဆောင်ရွက်ပေးခဲ့တယ်လို့သိရပါပါတယ်ရှင်။